ကင်ညာသမားဦးဟူကင်ညာထက်ကပြီးခဲ့လကတူနိုင်ရခဲ့တဲ့ရွေးကောက်ပွဲရလက်ကိုတရားရုံးချုပ်ကပယ်ဖျက်ခဲ့တဲ့ဆုံးဖြတ်ချက်အပေါ်သူ့အနေနဲ့လက်ခံသွားမှာဖြစ်တယ်လို့တောက်ချာနေမှာပြောလိုက်ပါတယ်။တရားရုံးချုပ်ရဲ့ဒီဆုံးဖြတ်ချက်ကိုသူတူတယောက်တည်းအနေနဲ့သဘောမတူပေမဲ့ဒီဆုံးဖြတ်ချက်ကိုလက်ခံတယ်လို့ပြောပါတယ်။ဒီဆုံးဖြတ်ချက်ပေါ်မှာသူ့အနေနဲ့လက်ခံသွားမှာဖြစ်ပေမဲ့လူ6ယောက်ကတနင်္ဂနွေလုံးကပြည်သူရဲ့ဆန္ဒကိုစန့်ကျင်ပြီးဆုံးဖြတ်ခဲ့တာဖြစ်တယ်လို့မေဂျာကင်ညာထက်ကတော့ဝေဖန်လိုက်ပါတယ်။ဒီကောက်ပွဲအတွင်းမှာမဲမသမာမှုတွေတရားမဝင်မှုတွေကိုဒီကောက်ပွဲချင်းမရဲ့ဘုံဖွဲ့ကကျူးလွန်ခဲ့တာကြောင့်ဒီကောက်ပွဲရဲ့ဂုံတိတ်ခါကိုထိခိုက်စေတယ်ဆိုပြီးတော့ကန်ညာဒီကောက်ပွဲရလကိုတရားရုံးချုပ်ကပယ်ဖျက်လိုက်တာဖြစ်ပါတယ်။တိုက်ခန့်ကောင်းဆောင်ရိုင်လာအိုဒင်းကားကပြီးခဲ့တဲ့ဩဂတ်လကကျင်းပခဲ့တဲ့ဒီဒီကောက်ပွဲရလကိုပယ်ဖျက်ပေးဖို့အတွက်တရားရုံးချုပ်ကိုတရားဝင်ရှောက်ထားခဲ့တာပါ။သူ့အနေနဲ့မစ္စတာကန်ညာထက်ကိုမဲရီအတွက်တိရစမ၄တန်းနဲ့ရှုံးလဲဆိုတဲ့မဲစင်းရလဟာမားရဲ့လေဆိုပြီးတော့အိုဒင်းကားကပြောပါတယ်။ကင်ညာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေအရတော့အခုချိန်ကစပြီးတော့ရွေးကောက်ပွဲအစ်စ်ကိုရပ်ပေါင်း60အတွင်းမှာကျင်းပသွားရမှာဖြစ်ပါတယ်ခင်ဗျာ